မြန်မာဆွေအနေနဲ့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကလာရောက်ကြတယ်ကမ္ဘာလှည့်ခီးသွားများအတွက်ဗီဇာကင်းလွတ်ခွင့် visa exemption နဲ့တရုတ်နဲ့အိန္ဒိယနိုင်ငံတို့ကလာရောက်တဲ့ကမ္ဘာလှည့်ခီးသွားတွေအပေါ်မှာဆက်ရောက် visa visa on arrival တောင်းခံနိုင်ခွင့်ကို2020 September 30ရက်နေ့ထိနောက်တစ်တစ်နှစ်ရပ်တိုးပေးဖို့အစီအစဉ်ရှိကြောင်းဟိုတယ်များနဲ့ခီးသွားလုပ်ငန်းဆိုင်ရာဝန်ကြီးဌာနကဒီနေ့လည်းနောက်ပိုင်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်မြန်မာနိုင်ငံကိုကမ္ဘာလှည့်ခီးသွားများလာရောက်ပုံမလာရောက်ကြဖို့အတွက်အခုလိုရည်ရွယ်ဆောင်ရွက်လိုက်တာဖြစ်တယ်လို့လည်းဆိုပါရယ်ကနဦးကဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကကမ္ဘာလှည့်ခီးသွားတွေကိုဗီဇာကွင်းလွတ်ခွင့်နဲ့တရုတ်နိုင်ငံကကမ္ဘာလှည့်ခီးသွားတွေအတွက်ဆက်ရောက်ဗီဇာတောင်းခံခွင့်ကို2018အောက်တိုဘာ1ရက်ကစပြီး2019စက်တင်ဘာလ30ရက်ဒီဆန်းသက်ပြီးခွင့်ပြုခဲ့တာဖြစ်ပါတယ်ဒီတော့2018ဒီဇင်ဘာ1ရက်ကစပြီးအိန္ဒိယနိုင်ငံကလာရောက်တဲ့ကမ္ဘာလှည့်ခီးသွားတွေကိုဆက်ရောက်ဗီဇာပေးခဲ့ရမှာ2020နိုဝင်ဘာ30ရက်ဒီရက်တိုးပေးဖို့ရှိတယ်လို့လည်းဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်2018ခုနှစ်မှာနိုင်ငံခီးသွား3.55%မြန်မာနိုင်ငံကိုလာရောက်ခဲ့ပြီးတရုတ်နိုင်ငံကအများဆုံးနဲ့ဒုတိယကထိုင်းနိုင်ငံကဖြစ်ပါတယ်ခင်ဗျာ